အရှိလေပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့ပေမဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့လုပ်ငန်းရှင်တွေကတော့လမ်းကြောင်းလွဲအောင်လုပ်တာမျိုးခွင့်မပြုသင့်ဘူးဆိုပြီးပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကပံ့ပိုးနေတဲ့ဆွေးနွေးပွဲတွေဘယ်နှစ်ပြန်ဆမယ်ဆိုတဲ့ရက်ကိုတော့မသတ်မှတ်ကြသေးပါဘူး။ဂျေရုဆလင်မှာရှိတဲ့VOA ဘယူရိုကနေရောဘတ်ဘာကာတရင်ပြပို့ထားတာကိုကိုသိန်းထိုင်ဦးကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ခင်ဗျာပါလက်စတိုင်းသမ္မတမမ်မော့ဒ်အာဗက်စ်ကငြိမ်းချမ်းရေးကလွဲလို့တခြားရွေးစရာလည်းမရှိဘူးလို့အခုလိုပြောလိုက်တာပါ
။ဝမယဂရီလ်ယောမ်ဖီမဆရ်မင်မူဖာဝါဒတ်နဟနူဒဖာနာအီလာဇာလစ
်တိုက်ခိုက်မှုတွေရှိနေပေမဲ့သူကတော့ငြိမ်းချမ်းရေးအတွက်ပဲမဖြစ်မနေလှုံ့ဆော်ပဲလို့သမ္မတမမ်မော့ဒ်အာဗက်စ်ကပြောသွားတာပါ။လူတွေတည်ကြည်ပျက်စီးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြားအရှေ့လေပိုင်းဒေသရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။ဂါဇာကမ်းမြောင်ကိုဝင်ရောက်စီးနင်းခဲ့တဲ့အစ္စရေးရဲ့စတင်တိုက်ခိုက်ခဲ့တဲ့အချိန်မှာပါလက်စတိုင်းလူ120ကျော်လောက်သေဆုံးခဲ့ပါတယ်။ဂါဇာဘက်ကနေစဉ်လိုလိုရော့ကက်လောင်ချာတွေနဲ့ပစ်ခတ်တိုက်ခိုက်တာကိုအစ္စရေးကလက်တုံ့ပြန်ပြီးဂါဇာကိုဝင်စီးခဲ့တာပါ။သမ္မတအာဘတ်ရဲ့ဖာသာအဖွဲ့တွေဟာဂျော်ဒန်မြစ်အနောက်ဘက်ကမ်းကိုသာထိန်းချုပ်တဲ့ဆိုပေမဲ့လည်းအစ္စရေးကဂါဇာကိုတိုက်ခိုက်မှုတွေပေါ်ပေါက်ခဲ့တဲ့အချိန်ကလေးကငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုရပ်ဆိုင်ထားခဲ့ပါတယ်။ကြာသပတေးနေ့ကလည်းပါလက်စတိုင်းသံတမန်သမားတစ်ယောက်ကဂျေရုဆလင်မှာရှိတဲ့ဂျူးဖျားကျောင်းကိုဝင်ရောက်ပစ်ခတ်ခဲ့တာကြောင့်အစ္စရေးရှေ့ရောက်ဒေဆုံးခဲ့ပြီးအဲ့ဒီနောက်မှာတင်းမာမှုတွေကပိုပြီးတော့ဒိုးလာနေပါတယ်။ဒေဆုံးခဲ့တဲ့အစ္စရေးရှေ့ရောက်စလုံးက10ကျော်သက်အရွယ်လူငယ်တွေဖြစ်ပါတယ်။အစ္စရေးဘက်ကလည်းဒီလိုဖျားကျောင်းမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပေမဲ့ငြိမ်းချမ်းဆွေးနွေးပွဲကိုတော့ပြန်ကျင်းပမယ်ဆိုတာမျိုးအချက်ပြပြောဆိုနေပါတယ်။ဒါပေမဲ့လည်းဒီတိုက်ခိုက်မှုကြောင့်ပါလက်စတိုင်းသမ္မတအာဘတ်စ်အနေနဲ့စစ်သွေးကြွတွေအပေါ်တိတ်ပြီးမထိန်းသိမ်းနိုင်မှုဆိုပြီးအစ္စရေးဘက်ကစိုးရိမ်မှုတွေပိုလာနေပါတယ်။အစ္စရေးဘက်ကလေးလာဆန်းစစ်သူတူဖြစ်တဲ့ဟဲလာဖရေရှာကတော့အစ္စရေးဟာထိထိရောက်ရောက်ထိန်းချုပ်နိုင်စွမ်းမရှိတဲ့ခေါင်းဆောင်တစ်ယောက်နဲ့စိတ်ဆက်ဆွေးနွေးနေတာလို့ဝေဖန်ပြောဆိုလိုက်ပါတယ
်။ The conclusion is that Abbas has very little capabilities of dealing with terrorism and in sticking to
ကောက်ချက်ချရရင်တော့ Mr. Abbas အနေနဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာတကယ်တမ်းမဆွန့်ဆောင်နိုင်ပါဘူး။အစ္စရေးနဲ့ပါလက်စတိုင်းအကြားအပေးယူဆေးဆာညှိနှိုင်းနေတာတွေကိုဆက်ထိမထားနိုင်ဘူးလို့ပြောရမှာပါပဲ
အခုဆိုရင်အစ္စရေးနဲ့ဂါဇာကိုထိမ့်ထားတဲ့ဟာမတ်စစ်သွေးကြွတွေအကြားအပြည့်ကရက်စဲရေးအတွက်အီဂျစ်ကဂျားဝင်ဂျိုးပန်းနေပါတယ်ဒီလိုအီဂျစ်နိုင်ငံရဲ့ဂျိုးပန်းမှုကိုထောက်ခံတဲ့အကြောင်းပါလက်စတိုင်းသမ္မတအာဘတ်စ်ကပြောပါတယ်အပြည့်ကရက်စဲရေးသဘောတူညီချက်ဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့အတွက်အကောင်းဘက်ကိုဦးတည်တဲ့နိုင်ငံရေးဝန်ကြီးကိုဖန်တီးပေးလိမ့်မယ်လို့လည်းသမ္မတမမ်မော့ဒ်အာဘတ်စ်ကပြောပါတယ်အစ္စရေးဝန်ကြီးချုပ်အေဟုဒ်အိုလ်မတ်ကတော့တကယ်လို့ဟာမတ်စ်ဘက်တွေကရော့ကက်တွေနဲ့ပစ်နေတာကိုရပ်ပေးမယ်ဆိုရင်အစ္စရေးဘက်ကလည်းဂါဇာဘက်မှာလုပ်နေတဲ့စစ်ရေးလှုပ်ရှားမှုတွေကိုရပ်ဆိုင်ပေးမယ်လို့ပြောဆိုထားပါတယ်ခင်ဗျာ